Thank you, Mr. Quintana, for being with us.
Yes, thank you.
So, first of all, we would like to know that...
Rohingya ရဲ့အကျိုးဆောင်ရှေ့နေတဲ့ဦးအနေနဲ့ပေါ့နော်။အခုဒီအာဂျင်တီးနားတရားရုံးမှာကြားနာနေတဲ့အမှုကိစ္စကဘလောက်ထိအရေးပါသလဲ။နောက်ပြီးတော့ဒီ Rohingya တရားမျှတမှုရဖို့အတွက်ဖြစ်နိုင်ခြေအလားအလာပေါ့နော်။အဲ့ဒါကရောဘလောက်ထိရှိမလဲဆိုတာကိုရှင်းပြပေးလို့ရမလားရှင
်။ For the in this case for the Rohingya community,
ရိုဟင်ဂျာအတိုင်းဝိုင်းအတွက်အာဂျင်တီးနားတရားရုံးကကင်တွယ်နေတဲ့အမှုဟာလုံမဲ့အရေးကြီးပါတယ်။လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရပြီးတော့အသက်မသေလူမျိုးလာသူတွေအနေနဲ့တရားမျှတမှုတွေရဖို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့် Universal Jurisdiction နဲ့အညီအခွင့်အလမ်းတွေရမှာဖြစ်ပါတယ်။ဒါကအာဂျင်တီးနား Buenos Aires တရားရုံးမှာအကောင့်ထဲပေါ်နေပါတယ်။အခုဆိုလို့ရှိရင်တရားရုံးကနေပြီးတော့အမှုကိုလက်ခံထားပြီးရခိုင်ပြည်နယ်မှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ကြားနာဆက်ဆင်းနေပါတယ်။တစ်ဖက်မှာလည်းအာဂျင်တီးနားတရားရုံးမှာအစင်းလိုက်ဆောင်နေတဲ့အပိုင်းမှာအခက်အခဲစိန်ခေါ်မှုမြောက်များရှိနေပေမဲ့တရားရုံးကနေပြီးတော့တပ်စီအထောက်အထားတွေစတင်ရနေပါပြီ။တကယ်တမ်းပြောရရင် Buenos Aires တရားရုံးရှေ့မောက်မှာရိုဟင်ဂျာ9ဦးကိုယ်တိုင်သူတို့ကြုံတွေ့ရတဲ့အဖြစ်အပျက်တွေကိုလာရောက်ထွက်ဆိုခဲ့ပြီးပါပြီ။သူတို့ဟာ2019ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိရောက်ခဲ့တဲ့ဆိုတော့မြန်မာစစ်တပ်ရဲ့အင်အားသုံးနေမြေရှင်းလင်းရေးမှာအသက်မသေပဲလွတ်မြောက်လာသူတွေဖြစ်ပါတယ်။သူတို့ပေါ်မှာကြားနာဆစ်ဆေးမှုဟာအလွန်အရေးကြီးတဲ့အဆင့်ဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကနေပြီးတော့လွတ်မြောက်လာသူတွေအနေနဲ့သူရင်ဆိုင်ခဲ့ရတဲ့ပြင်းထန်လာတဲ့ဖိနှိပ်မှုတွေကိုအာဂျင်တီးနားတရားရုံးကကြားနာဖို့ခွင့်လမ်းရခဲ့တာပါ။ရိုဟင်ဂျာတွေအတွက်တော့သူရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့ဖြစ်ရပ်တွေအတွက်တရားမျှတမှုရဖို့ခွင့်လမ်းရရှိခဲ့တာလည်းဖြစ်ပါတယ်။အခုဆိုလို့ရှိရင်တရားရုံးကသူရထားတဲ့တပ်တွေအထောက်အထားတွေကိုစစ်ရာဇဝတ်မှုကျူးလွန်တဲ့အမှုကိုစုံစမ်းစစ်ဆေးနေတဲ့ပုံစံအတိုင်းစစ်ဆေးနေပါတယ်။ဒါပြီးရင်တော့နောက်လာမယ့်အဆင့်ကတော့ပြစ်မှုကျူးလွန်သူတွေကိုအာဂျင်တီးနားတရားရုံးကဆင့်ခေါ်မှာဖြစ်ပါတယ်။ဖြစ်လာနိုင်တဲ့နည်းလမ်းကတော့စစ်ဆဲခံထားရသူတွေကိုဆင့်ခေါ်ဖို့နိုင်ငံတကာဖမ်းဝရမ်းကိုအာဂျင်တီးနားတရားရုံးကထုတ်လာနိုင်ပါတယ်။ဒီနေရာမှာဂျနီဗာအခြေစိုက်ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးနေရာအဖွဲ့ကနေအာဂျင်တီးနားတရားရုံးကိုလိုအပ်တဲ့အချက်အလက်တွေပံ့ပိုးပေးနေတာဟာတကယ့်ကိုအရေးပါပါတယ်။ဒါကြောင့်လည်းအာဂျင်တီးနားတရားရုံးမှာအမှုနဲ့ပတ်သက်လို့အရေးကြီးတဲ့သက်သေအထောက်အထားတွေရရှိထားပါတယ်။ဒီမှုကိုဆွဲတင်ထားတဲ့ဗြိတိန်ခြေဆိုင်မြန်မာရိုဟင်ဂျာဖွဲ့စည်းရောရိုဟင်ဂျာတွေရဲ့အကျိုးဆောင်ဖြစ်လိုက်ပါဆွမ်းနေတဲ့ကျွန်တော်တို့ရှိနေဖွဲ့ရည်အနေနဲ့မြင်တာကတရားရုံးကနေနိုင်ငံတကာဖမ်းဝရမ်းထုတ်မဲ့အလားအလာများနေပါတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ကြိုးပမ်းပြင်ဆင်နေကြပါတယ်။
But since the case was filed in
ဒါပေမဲ့ဒီမှုကိုအာဂျင်တီးနားတရားရုံးမှာ2019ခုနှစ်ကတင်သွင်းတော့ကပေါ့နော်မြန်မာစစ်တပ်ကတုံ့ပြန်ထားတာရှိပါတယ်အခုတော့အာဏာသိမ်းထားတဲ့စစ်ကောင်စီပေါ့နော်ဆိုတော့သူတို့ပြောထားတာကနိုင်ငံတကာမှာသူတို့ကိုဖမ်းဝရမ်းထုတ်ရင်လည်းသူတို့ကယူဆိုင်မှာမဟုတ်ဘူးနောက်ပြီးတော့လည်းဒီအမှုမှာလုံးဝပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်အဲ့တော့Mr. Quintana ရဘက်ကနောက်တစ်ဆင့်ကိုဘယ်လိုဆက်လုပ်နိုင်မလဲရှင
်? Well, of course we knew that. In fact, the reason why Argentina
အစိုးရဒါမှမဟုတ်စစ်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းလင်းလင်းသိထားတာပါ။ဒါပေမဲ့အာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းဝရမ်းထုတ်တဲ့အချိန်ဒါမှမဟုတ်ဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်တရားရုံးအမိန့်ဖြစ်တဲ့ဖမ်းဝရမ်းတွေကိုကမ္ဘာတစ်ဝှမ်းလုံးကိုပို့ဖို့ကိုကျွန်တော်တို့ကအဆိုပြုမှာပါ။ကုလသမဂ္ဂအတမကအာဆီယံနိုင်ငံတွေအစ္စလာမ်နိုင်ငံများအဖွဲ့ချုပ်ပါဝင်ဥရောပသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့မြန်မာနိုင်ငံကလူတူးချင်းစီပေါ်ပြစ်မှတ်ထားပိတ်ဆို့ရည်ယူထားတဲ့နိုင်ငံတွေကိုဒီဖမ်းဝရမ်းတွေကိုပေးပို့သွားဖို့တောင်းဆိုမှာဖြစ်ပါတယ်။အဲဒီကတဆင့်ပြီးတဆင့်သွားမှာဖြစ်တယ်လို့ပထမဆင့်ကတော့နိုင်ငံတကာဖမ်းဝရမ်းထုတ်ရေးဖြစ်ပါတယ်။ဒါဟာစစ်အာဏာရှင်တွေရဲ့ဖိနှိပ်နှိမ်ပါမှုခံရတဲ့ရိုဟင်ဂျာတွေနဲ့တခြားမြန်မာနိုင်ငံသားတွေကိုပေးတဲ့သတင်းစကားဖြစ်ပါလိမ့်မယ်။ဒါကတော့သူတို့ရင်ဆိုင်ခဲ့ရတဲ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မိမထားတဲ့ပြင်တရားမျှတမှုရဖို့အတွက်နီလန်အားလုံးအစွမ်းကုန်အသုံးပြုသွားမယ်ဆိုတာပဲဖြစ်ပါတယ်